HIV/AIDS ယောဂါပိုးကူးစက်နေတဲ့မွေးကင်းစာကလေးငယ်ကိုစောစောစီစီပုံမှန်ဆေးကုသမှုပေးနိုင်ခဲ့တဲ့နောက်ပိုင်းယောဂါပျောက်ကင်းသွားတဲ့လက္ခဏာတွေတွေ့လာခဲ့ရတယ်လို့ American ပြည်ထောင်စုကအခြေဝင်တွေကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီတွေ့ရှိချက်ကို Atlanta မှာကျင်းပတဲ့ကူးစက်ယောဂါဆိုင်ရာဆေးပညာညီလာခံတစ်ခုမှာကြေညာခဲ့တာဖြစ်ပါတယ်။ Mrs. PP နဲ့ကအသက်နှစ်နှစ်အရွယ်ကလေးမကလေးကိုသူ့မွေးမွေးပီဂျင်နိုင်30အကြာမှာစတင်ပြီး AIDS ယောဂါရှင်တွေအတွက်ပုံမှန်ပေးလို့ရှိတဲ့ဆေးသုံးမျိုးကိုပေးပြီးကုသပေးခဲ့တာပါဒီကလေးမလေးကိုအခုပုံမှန်စမ်းသပ်မှုတွေနဲ့ဆစ်ဆေးတဲ့အခါမှာ HIV ပိုးမတွေ့ရတော့တာမို့တသက်လုံးဆေးဆက်ပြီးစားသွားရတာမျိုးလိုအပ်တော့မှမဟုတ်ဘဲပျောက်ကင်းနေပြီလို့ဆိုပါတယ်ဒါဟာပထမဆုံးအောင်မြင်မြင်ကုသနိုင်တဲ့ကလေးလူနာလည်းဖြစ်ပါတယ်တခြားကလေးငယ်တွေမှာဒီလိုပုံစံနဲ့ကုသနိုင်မှုရှိမရှိနဲ့ဒီဆေးတွေကထိရောက်မှုရှိမရှိသိရဖို့အတွက်စမ်းသပ်မှုတွေဆက်ပြီးလုပ်ဖို့လိုအပ်နေဆဲဖြစ်ပြီးဒီစမ်းသပ်မှုတွေကနေအခုကလေးငယ်လူရလက်ကောင်းတွေရချင်မှရနိုင်မှာဖြစ်ပေမဲ့ AIDS ယောဂါကိုဖြစ်စေတဲ့ HIV virus ပိုးကူးစက်နေတဲ့ကလေးငယ်တွေအတွက်ဘယ်လိုကုသပေးနိုင်လဲဆိုတာကိုသိလာနိုင်တယ်လို့လဲဆရာဝန်တွေကပြောပါတယ်။ဘသူဘယ်ဝါဆိုတာထုတ်ပေါ်မပြောသေးတဲ့ဝေဒနာပျောက်သွားတဲ့ကလေးမလေးဟာသူ့မမွေးခင်ကလေးက HIV ယောဂါပိုးရှိနေမှမသိတဲ့သူ့ရဲ့မိခင်ကနေတဆင့်အကူးဆက်ခံခဲ့ရသူဖြစ်ပါတယ်။